ပါကိုတင
်ဟုတ်မင်္ဂလာပ
ါအခုအဲ့တော့ကျမတို့ကိုယ်တိုင်အခုဒီ Federal FM ရုံးကိုရောက်လာရဆိုတော့ကျမတို့အရင်ဆုံးသိချင်တာကဒီ Federal FM ကအခုဂီနီပြည်နယ်ထဲမှာရပ်တည်လှုပ်ရှားနေတဲ့အခြေအနေကိုပြောပြပါဦ
းဟုတ်ဒီကျွန်တော်လက်ရှိရောက်နေတာကျွန်တော် Federal FM ရဲ့ရုံးချုပ်ပေါ့ရုံးချုပ်လည်းဖြစ်တယ်ပြီးကျွန်တော်အတန်လေးဌာနလည်းဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဒီ Greeny ကိုစပြီးရုံးစဖွင့်မယ်ဆိုပြီးစဉ်းစားတာကအဲ2021ခုနှစ်မေလမှာကျွန်တော်ဒီမှာရုံးစဖွင့်မယ်ဆိုပြီးလုပ်တာပါစောင့်မှာတော့ကျွန်တော်ဟိုမှာပဲပေါ့ရန်ကုန်မှာပဲကျွန်တော်အဲ့လိုမိုဘိုင်းနေနဲ့ Underground အဲ Radio လွှင့်တဲ့ပုံစံမျိုးနဲ့ကျွန်တော်လုပ်တယ်လုပ်ပြီးကမှဒီဘက်ကိုကျွန်တော်ရောက်လာတယ်ပေါ့ဒီမှာရောက်လာပြီးကမှရုံးချုပ်လုပ်ပြီးတော့ကျွန်တော်စလုပ်ပါတယ်ဗျာ
အဲ့တော့ဒီခုကီနီမှာအခြေဆိုင်တာကဘယ်လောက်ကြာသွားပြီလဲ
အဲကျွန်တော်အခုမေဆိုရင်3နှစ်ပြည့်ပြီပေါ့
ဟုတ်ကဲ့အဲ့တော့ရန်ကုန်မှာလှုပ်ရှားခဲ့တယ်ဆိုတဲ့အပိုင်းပေါ့နော
်
အဲ့ဒီဟာကအဲ့ Federal FM နေနဲ့လှုပ်ရှားခဲ့တာလားဒီရန်ကုန်မှာလဲကိုတင်းတို့ဒီအတန်လွှင့်လုပ်ငန်းလုပ်ခဲ့တာအရင်ပြောပြပါအောင
်ဟုတ်ရန်ကုန်မှာတော့ကျွန်တော် February မှာ February အာနာသိမ့်တဲ့နေ့မှာပေါ့ကျွန်တော်အကုန်လုံးပြတ်သွားရဆိုစစ်ကောင်စီရာနေပြီးတော့ဒီcontrol လုပ်လိုက်တဲ့ media အကုန်လုံးကတော့အကုန်လုံးပြတ်သွားပါဘူး။ဥပမာ internet, TV line, PFN line. So the show wave လောက်ပဲပေါ့။ဒီ show wave လောက်ပဲဒီစစ်ကောင်စီ control မလုပ်လို့မရတဲ့နေရာကိုရောက်တာ။ဒါပေမဲ့အဲ့မှာပြဿနာပါလဲဆိုတာလူတွေက radio use to မဖြစ်တော့ဥပမာပြောရရင်ဥပမာ show wave ပေါ့။ show wave ကအဲမနက်ခင်းနဲ့ညခင်းလောက်ပဲတကယ်လူကြီးပိုင်းနေနားထောင်တဲ့ပုံစံမျိုးဖြစ်နေတာ။ So ဒါပေမဲ့နောက်အားသာချက်တစ်ခုကလူတွေကပါရင်နားထောင်တယ် FM ကိုနားထောင်တယ်ဥပမာကားဖွင့်နေနားထောင်တယ်ခေတ်သွားနေ FM line ကိုနားထောင်တယ်ပေါ့ဆိုတော့ FM ကတစ်စက်တစ်ခေတ်ပြန်ထလာတဲ့အချိန်မှာကျွန်တော်စဉ်းစားချက်ကโอเคစစ်ကောင်စီကဒါရီကို control လုပ်လိုက်တယ်ဒါရီကိုပိတ်လိုက်တယ်ဒါဆိုငါကဘာနဲ့ပြန်ပြီးတော်လည်မလဲပေါ့โอเคဒါမျိုးဆိုရင်ငါတို့လုပ်လို့ရတာက FM set တွေကိုယ့်အတူကိုလွယ်လွတ်မယ်ဆိုတဲ့ပုံစံမျိုးကျွန်တော်ကစဉ်းစားတာဆိုတော့အဲ့အတွက်အဲကျွန်တော်တို့ဒီ February မှာပဲကျွန်တော်ပစ္စည်းတွေမှာတယ်မှာပြီးတော့ကျွန်တော်တတိယဒီ3လပိုင်းပေါ့ဒီ match လမှာကျွန်တော်ဒုတိယပတ်မှာကျွန်တော် BC ရောက်လာပြီပေါ့ဒီတရုတ်ကနေมาဆိုအဲ့အနေပြီးကျွန်တော်ဒီ3လပိုင်း29ရက်နေ့ကျွန်တော်ကတွန်လိုင်းနေပေါ့အဲ့တွန်လိုင်းနေမှာကျွန်တော်ဒီစပြီးတော့ဝင်ငန်းစလုပ်တယ်စပြီးတော့အတန်းလွတ်နေပြီအ
ော်အဲ့တော့ဒီဆွဆွပြောတယ်လို့ရန်ကုန်မှာဆက်ဆက်ချင်းအဲဒီအာနာသိမ့်ပြီးတော့ဗောနော်ရန်ကုန်မှာဆက်ဆက်ချင်းဒီမီဒီယာဒီအထူးသဖြင့်အတန်လွင့်လုပ်ငန်းကိုလုပ်တဲ့အချိန်မှာဘလို့အခက်အခဲတွေရှိခဲ့လဲအဲ
ပထမတစ်ခုကတော့ကျွန်တော်ကဟိုလုံချိုရေးအဓိကဗောလုံချိုရေးအဓိကဒါပေမဲ့အဲ့ဥစားလုံးမစခင်မှာကျွန်တော်ကဘာစလုပ်ဖို့စဉ်းစားလဲအဲ့ဥစားကိုပစ္စည်းဝယ်မယ်ဗောပစ္စည်းဝယ်ခါမှာဟိုပတ်စံရှိလာဗောအဲ့မှာဟိုကျွန်တော်စဉ်းစားရတာကโอเคငါတို့ကိုယ့်ပတ်စံနဲ့ကိုစလုပ်မယ်ဗောဆိုတော့ကျွန်တော်အဲ့လိုပစ္စည်းတွေကိုကိုယ့်ပတ်စံနဲ့ကိုမှာတယ်ကိုယ့်ပတ်စံနဲ့ကိုအဲကျွန်တော်ရေးစလုပ်တယ်ဗောလုံကြီးနဲ့အဲ့မှာဘာဝါဆိုးရတယ်ကျွန်တော်ရဲ့ဒီရန်ကုန်မှာလွတ်တဲ့ဟာကိုဟိုစစ်ကောင်စီကတော်တော်ကြောက်ပွန်ကြတယ်ဟိုတည်င်းစာရဲမှာပါကြီးညာပြီးအဲ့ဥစား live ဖန်နေဆိုတဲ့တည်င်းကိုကြားတာဆိုတော့ကျွန်တော်တို့လူရဲ့ဒီလုံချိုရေးကိစ္စပါကျွန်တော်ကဆိုးရင်ရ
ဒီစပြီးတော့ဒီအတန်လွင့်လုပ်ငန်းကိုလုပ်ဖို့ပေါ့အဲ့ Federal ဆိုတဲ့နာမည်နဲ့ဘာလို့စလုပ်ခဲ့လဲ
အဲ့ဥစားကဟိုကျွန်တော်တို့အဲ့ကောင်မလွင့်ခင်မှာကျွန်တော်တို့ကဟိုဒီ February မှာကျွန်တော်ကဆန္ဒပြရေးလုပ်တာအောင်အဲ့ချိန်မှာကျွန်တော်ဗမာလူမျိုးစုကိုယ်စားလှယ်အနေနဲ့လူမျိုးပေါင်းစုံအထူးတွေတပိတ်ကော်မတီပေါ့ Gender Strike Committee of Nationality မှာကျွန်တော်ဗမာလူမျိုးစုကိုယ်စားလှယ်နဲ့ပါတယ်အဲ့မှာကျွန်တော်ကလူမျိုးပေါင်းစုံအထူးတွေတပိတ်ကော်မတီနဲ့ဆန္ဒပြရေးလုပ်တယ်ဆန္ဒပြရေးလုပ်နေနေနဲ့အဲ့လိုရေဒီယိုပစ္စည်းတွေရောက်လာတဲ့အချိန်မှာငါတို့ရေဒီယိုလည်းလွှင့်မယ်အဲ့ဒီမှာကျွန်တော်စဉ်းစားကျွန်တော်ကအဲ့လို community radio ကိုကျွန်တော်ဟိုးရင်လို့ဟိုးရင်ကအဲကျွန်တော်ကြီးလုတ်ခတ်ကြတာတော့အဲ့လို community radio ပုံစံမျိုးနဲ့ရန်ကုန်မှာလွတ်မယ်လို့စဉ်းစားခဲ့ခါမှာ okay ငါတို့ဘာနာမည်ပေးမလဲပေါ့အဲကျွန်တော်တော်လန် FM Supreme FM ဆိုတော့အဲ့လို radio နာမည်ပေးနေနောက်ဆိုကျွန်တော်ကလူမျိုးပေါင်းစုံအထူးတွေတပိတ်ကော်မတီမှာကျွန်တော်စဉ်းစားရကငါတို့တွားနေပါလဲ Federal Land ပေါ့ okay Federal Land ဆိုရင်ငါတို့ဘာလုပ်မလဲဆိုရင် Federal FM ပေါ့ okay အဲ့မှာ federal fan ဆိုပြီးနာမည်ပေးနေအဲ့နာမည်နဲ့အဲကျွန်တော်က federal fan ဆိုပြီးစလုပ်တယ်ဆိုတော့အဲ့လိုပုံစံမျိုးပါပဲကျွန်တော်အဲ့မှာတော့ဒီ GSN ပေါ့ debate comedy နဲ့ကျွန်တော်တို့ဒီမူရီတူတယ်အဲဒီတန်ဖိုးတွေတူတယ်ပေါ့ဆိုတော့အဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့လုပ်ကြတယ
်ဟုတ်ကဲ့အဲ့တော့အခုဒီ KNP နဲ့အထိပေါ့နော် Federal FM ကရောက်လာတဲ့အခြေအနေရောပြောပြပါအောင
်ဆိုတော့အဲ့မှာကျွန်တော်တို့လူတွေပေါ့ကျွန်တော်တို့လူတွေအဲ့လိုအဲ၄လပိုင်း၅လပိုင်းမှာကျွန်တော်တောက်လျှောက်ဖန်ခံရတာပေါ့ကျွန်တော်ဆန်ရန်လမ်းပေါ်မှာဆန်သားပြရတဲ့ခါကျတောက်လျှောက်ဖန်ခံရရယ်ဆိုတော့အဲ့လိုဖြစ်တဲ့ခါမှာကျွန်တော်စဉ်းစားချက်ကโอเคငါတို့ရန်ကုန်မှာဒီတိုင်းသွားနေငါတို့အုပ်စုလိုက်ကြီးပါတော့မှာပေါ့ဆိုတော့အဲ့အတွက်ကျွန်တော်ကဒီ Greeny ကိုလာတယ်လာပြီးတော့ Greeny မှာအဲရုံပေါ့တပတ်လောက်နေပြီးတော့ရုံငားမယ်ပေါ့ရုံငားမယ် Safe House အဲ့လိုဒီကျွန်တော်လူတွေအဲ့လိုဘယ်လိုပြောမလဲအဖမ်းခံရရင်ဒီကိုပြေးဖို့ဆိုတဲ့နေရာမျိုးကိုကျွန်တော်စဉ်းစားတာပေါ့ဒါပေမဲ့ ဘာဖြစ်လဲဆိုအဲ့အချိန်မှာကျွန်တော်ကရီနီမှာဒီမိုဆိုတိုက်ပွဲစဖြစ်တာပေါ့စဖြစ်တဲ့အတွက်အဲတင်ပါပို့ပြီးတော့အခြေချဖြစ်သွားပါလိမ့်မယ
်အဲ့ခါမှာအဲ့ဒီ Federal FM နေနဲ့ရက်တည်တဲ့ခါမှာရောဒီအဲ့လိုမျိုးအခုဆိုကင်းနီပြည်နယ်မှာရက်တည်တဲ့အတွက်ဒီမှာရှိနေတဲ့ IEC လို့ဂျာကာလာဒီအုပ်ချုပ်ရေးကောင်စီတို့ရဲ့ဒီလွှမ်းမိုးမှုတွေရောရှိလား
လွှမ်းမိုးမှုရှိလားလို့မေးကျွန်တော်ကမရှိဘူးလို့ပြောရမှာပါကျွန်တော်တို့ရက်တည်ချက်ကရှင်းလင်းပြောတယ်အဲဒါပေမဲ့တချို့အဲမြေပြင်မှာရှိနေတဲ့အတွက်တချို့ကိစ္စမှာကျွန်တော်တို့ကအဲဟိုနည်းနည်းတော့တည်မူရတာမျိုးရှိဥပမာကျွန်တော်စီရေးကိစ္စမျိုးဆိုကျွန်တော်တို့တည်မူဘူးစီရေးကိစ္စမျိုးကအများနဲ့အဲကျွန်တော်ထိလွယ်ချလွယ်ဖြစ်တဲ့ဟာမျိုးဖြစ်တဲ့အတွက်ကျွန်တော်တို့တည်မူရဘူးစီရေးတည်ဦးနဲ့ပတ်သက်ကျွန်တော်တို့လက်ဆောင်တယ်ပြီးတော့အစိုးရနဲ့ပတ်သက်တဲ့ဟာမျိုးကြီးဆိုလဲကျွန်တော်တို့ကဒီကြိုင်းမှာကျွန်တော်ကအရင်အစိုးရနဲ့ channel တစ်ခုဖောက်ထားတာပေါ့ဒီတင်းတွေဖြစ်လာပြီဆိုကျွန်တော်အစိုးရကိုပြီးတယ်အဲအဲဆိုမြေဒီတင်းတင်းရှိနေတယ်အောက်စာကိုဘလို့ဖြည့်ရှင်းဖို့ရှိလဲ။ Okay သူကအောက်စာကိုဖြည့်ရှင်းလိုက်နိုင်တယ်ဆိုတော့ကျွန်တော်ကပြီးသွားတယ်။ဒါတင်းလုံးစာအကြောင်းမရှိဘူး။အဲအမှကျွန်တော်ကသူတို့နဲ့ထက်စကားပြောခါမှာဒီဥစ္စာကဒီလိုဖြစ်နေပြီ။ဒါကအဲဖြည့်ရှင်းလို့ရနိုင်လားပေါ့။ဖြည့်ရှင်းလို့ရနိုင်ကျွန်တော်ဒီဥစ္စာကိုအဲမေးမယ်ပေါ့။မေးပြီးတော့တင်းလုံးမယ်ဆိုတဲ့အားမျိုးကိုကျွန်တော်ကစကားပြောတယ်ပေါ့။ဆိုအဲ့လိုပုံစံမျိုးနဲ့အဲကျွန်တော်ကဒီ IEC ရော KSCC ရောဒီတန်ရင်းနေနဲ့ကျွန်တော်ကအဲ့လိုဒီ relationship ကိုတည်ဆောက်ထားရပြီ။အ
ဲ့တော့ဒီလိုပေါ့နော်တကယ်စစ်ဖြစ်နေတဲ့နေရာမှာအခြေဆိုင်ပြီးတော့သတင်းယူနေရတော့အဲ့ဒီကိုတင်းတို့ဒီ Federal FM ရဲ့သတင်းသမားတွေရောဟိုအသက်အန္တရာယ်ဘယ်လောက်ထိကြုံခဲ့ကြလဲ
။ကျွန်တော်တို့ဆိုရင်ကျွန်တော်ရှီတန်းအဖွဲ့ဆိုလေရင်နဲ့ခဏခဏပြစ်ခံရတယ်။ဟိုကျွန်တော်ကိုယ်တိုင်ပေါ့ကျွန်တော်ကိုယ်တိုင်လေရင်နဲ့ရှစ်ခါတိတိပြစ်ခံရတယ်။ဒါကျွန်တော်မသေးတာပဲပေါ့မသေးတော့ခုတည်းကစကားပြောနေတာ။ကျွန်တော်နေရဲ့ကျင်းတဲ့ဟိုလေရင်နဲ့အဲ့လိုလေရင်နဲ့ဆင်းနဲ့ပြစ်တယ်။120မမရင်းနဲ့ကျွန်တော်120မမဆိုရင်အဲ့လိုအဲ့တော့တောင်ကြိုရှိရပေါ့အဲ့သူ့ရဲ့ထိတ်ဖူးကိုအောက်ဆိုင်နဲ့မရေမတွက်နိုင်အောင်ပြစ်ခံရတယ်ကျွန်တော်တို့နေရနေရောလေရင်ပြစ်ပြရဆိုတော့တောက်လျှောက်ပြစ်တဲ့အချိန်မှာကျွန်တော်မရရအောင်ထွက်ပြေးရတာမျိုးဆိုအဲ့လိုမျိုးခဏခဏဖြစ်တယ်အဲ့ကျွန်တော်အဖွဲ့ရလို့ဆိုရင်မိုင်းနှစ်ခါနီးမိုင်းကိုကားနဲ့မိုင်းနှစ်ခါနီးမိတယ်လေရင်နဲ့အဲလေရင်နဲ့အဲ့လိုရှေ့ကိုသွားနေတယ်ပြစ်ခံရတာမျိုးရှိတယ်ပြီးကျွန်တော်တို့ကားစည်းဆိုရင်အဲရှေ့တန်းမှာရှေ့တန်းမှာကိုအဲ့ဒီဒီစစ်ကောင်စီရဲ့ပိတ်ဆို့မှုကိုခံလိုက်ရတဲ့အတွက်ကျွန်တော်တို့အဲ့လူလွတ်ကိုလင်းရုံးထွက်ပြေးရတဲ့ဟာမျိုးကြီးရှိရပေါ့ဒါလို့လို့ဆိုကျွန်တော်တို့ဒီကာလမှာတွေ့ခဲ့ရတဲ့ဟာကြီးပေါ့
အခုဒီ Federal FM နေနဲ့သတင်းပိုင်းကြရသတင်းပိုင်းရရောဘလို့သတင်းချက်လက်တွေဘလို့ program တွေကိုထုတ်လွှင့်နေလဲ
အဲကျွန်တော်အခုဒီမြေပြင်မှာပေါ့လက်ရှိကျွန်တော်တို့ထုတ်လွှင့်နေတာကအဲညနေ2နာရီညနေကအစ်စ်ပေါ့ကျွန်တော်ဟိုပြီးမနက်ပိုင်းမှာじゃကျွန်တော်ကပြန်လည်ထုတ်လွှင့်ချက်လုပ်တယ်ဆိုအဲ့မှာကျွန်တော်ကသူ့အပိုင်းနဲ့သူရှိဥမာကျွန်တော်သတင်းဆိုရင်ကျွန်တော်နေ့စဉ်သတင်းရှိတယ်နေ့စဉ်တနေ့ရတော့ကျွန်တော်ခရီးနေနဲ့ပတ်သက်တာကိုပုံများရတယ်ဒါပေမဲ့တခြားဒေတာကတင်းနေလဲကျွန်တော်ဖြည်းဖြည်းပါတယ်ပြီးတော့အဲပါတနာမီဒီယာတွေကနေပြီးတော့ဒီမိတ်ဖက်မီဒီယာအဖွဲ့အစည်းတွေကတင်းနေလဲကျွန်တော်ပြန်သုံးတယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့တင်းပိုင်းရှိရပြီးကျွန်တော်ကလူထုကိုပညာပေးတဲ့အစီအစဉ်တွေရှိတယ်ဥမာကျွန်တော်ကလူထုကိုပညာပေးတဲ့အစီအစဉ်တွေကကြအဲဒီကအမမိုင်းနဲ့ပတ်သက်တဲ့ဟာရဒီနေရာကမြေမြုံမရှိရမသွားပါနဲ့ပြီးဒီနေရာမှာတိုက်ပွဲဖြစ်နေဒီလန်ခီးမသွားပါနဲ့ဆိုတာမျိုးဥမာကျွန်တော်အခုဆိုဒီမိုဆိုတကြောကိုစစ်ကောင်စီကစစ်ကြောင်းပြန်ထုတ်လာရယ်လွင်ခဲ့တဲ့တပတ်ကြာပဲအဥ္စာကိုမတိရဲ့အတွက်အဲနှစ်ယောက်ပေါ့လူငယ်နှစ်ယောက်ကအမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်ကသူ့ရဲ့ရွာကိုပြန်တဲ့အခါမှာအပြစ်သက်ခံရရယ်ဆိုတော့အဲ့လိုပုံစံမျိုးကြီးရှိတယ်ဆိုတော့အဲ့လိုပုံစံမျိုးဖြစ်တဲ့အတွက်ဟိုဒါဘာလို့လဲဆိုသူ့ကိုမသိဘူးဆိုတော့အဲ့လိုပုံစံမျိုးဒီဘယ်နေရာမှာဘာဖြစ်နေရဲဆိုတော့ကျွန်တော်အရေးပေါ်ပြောရယ်ပြီးနောက်တစ်ခါကျွန်တော်လေချောင်းနဲ့ပတ်သက်တာကျွန်တော်တစ်လေးလုံးမှာဆိုရင်လေရင်ကလည်းအလောဟလို့လာတာဒီဘက်စကားလိုလာတာဝင်လန်းထွက်လဲပြစ်လိုက်ဆိုအဲ့လိုဟာမျိုးမှာကျွန်တော်အမြဲတမ်းဘယ်ကနေပြီးတော့လေရင်တက်လာပြီဂရုစိုက်ပါဆိုတာမျိုးကျွန်တော်ကပြောတယ်လူတို့ကတည်င်းလို့ပြောလိုက်ပြီးဆိုတော့ကျွန်တော်ကဘယ်လိုပြောရမလဲအဲစိတ်မချမ်းမြေ့စရာကြီးပဲလीနော်တည်င်းလို့ဖြစ်ပြီးဆိုတော့ကျွန်တော်ဟိုရှင်းတာတည်င်းဆိုတာကဟိုလူဘလောက်တည်တယ်လူဘနောက်ခိုင်းမိရယ်ဘယ်နေပြစီရယ်ဘာဖြစ်ဆိုအဲ့တည်င်းကြီးပဲကျွန်တော်ကတည်င်းဆိုပြီးဖြစ်လာတာအဲ့မှာအပြင်သူတို့ကအဲ့ဥစားရကိုရန်တွေ့ကိုရန်တွေ့လာတဲ့လူတွေလေနော်လူလူတွေကကျွန်တော်အခုကျွန်တော် Federal FM ကာဗာဖြစ်နေတဲ့စစ်ဆောင်စခန်းတွေကလူလူတွေအဲ့အနေထားအာယုံတွေကိုရန်တွေ့ပြီးသွားပြီကိုရန်ကြုံခဲ့ရပြီကိုရန်လူလူတို့ရဲ့ဆွေမျိုးသားသမီးတွေဆုံးရှုံးလိုက်ရဆိုအဲ့လိုပုံစံမျိုးမှာကျွန်တော်တို့ကသူတို့အတွက်ဖြိုဖြိုရေးဆိုတာထည့်စင်တာတယ်တိုးတယ်ဘာဖြိုဖြိုရေးရှိလဲအဲ့တော့တိုးတယ်ဖြိုဖြိုရေးအစီအစဉ်တွေကျွန်တော်ကထည့်ပေးဥပမာတချင်းနဲ့ပတ်သက်တာရယ်ဒီမှာဆိုကျွန်တော်လူမျိုးစုနဲ့ပတ်သက်တဲ့တချင်းတွေထည့်တယ်အဲပြီးကျွန်တော်ကဒီဖြိုဖြိုရေးစီစဉ်နေထဲတယ်ဆိုအဲ့လိုဟာမျိုးကြီးနဲ့ကျွန်တော်တို့ကလူတို့ကိုဖြိုဖြိုရေးဆိုတဲ့အစီအစဉ်မှာကျွန်တော်ကပြန်ထဲတယ်ဒါမှပဲလူတို့ကဒါကိုနားထောင်မယ်ဒါကနေပြီးအဖြိုဖြိုလေးရတယ်သတင်းလေးရတယ်အသိပညာလေးရတယ်ဆိုတဲ့ဟာမျိုးကြီးပါကျွန်တော်တို့ကအဲကျွန်တော်တို့ကဒီ Federal FM ဒီတာဝါရန်နေစင်သွားနေပါအဲ့လိုမျိုးဟုတ်
အဲ့တော့ဒီအခုဒီတော်လန်ရေးအင်အားစုတွေ အောက်မှာပေါ့နော်တော်လိုင်းအင်အားစုတွေထိန်းချုပ်ထားတဲ့နေမြေမှာလောက်ကင်ရတဲ့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့အရင်ဒီမြန်မာနိုင်ငံပြည်ရင်းနှောင်းကပေါ့နော်ဆရာနာမသိနေတာဖြစ်ဖြစ်ပေါ့လေဒီပြည်ရင်းမှာလောက်ကင်ခဲ့ရတဲ့သတင်းမီဒီယာလွတ်လပ်ခွင့်ကဘယ်လိုကွာခြားမှုရှိ
အဲ့တော့မှဟိုဒီအနာမသိခင်တော့မှကျွန်တော်ကမကြိုက်တရားဆွဲလို့ရတယ်မကြိုက်တရားဆွဲလို့ရတယ်တခုခုတော့လူကပျောက်သွားကြအကြောင်းမရှိဘူးလူပျောက်သွားကြအကြောင်းမရှိဘူးတနက်ကိုအဲ့လောက်မကြောက်အောင်ချိခဲ့အဲ့ဒီဟိုဟာမတိုင်ခင်တော့မှဆိုကြပါစို့ဟိုဒီအသက်ခံရတဲ့တည်င်းထားဟိုတည်င်းထောက်တွေပါရှိသေးတယ်ဒါပေမဲ့အများအနည်းဆုံးကျွန်တော်ကလွတ်လွတ်လပ်လပ်ပြောလို့ရတယ်ကိုလွတ်လွတ်လပ်လပ်ပြောလိုက်တဲ့အတွက်အောက်စားတနက်နဲ့ထောက်ခံရတာမျိုးမရှိဘူးဥပမာကျွန်တော်တို့ဟိုဒီအစိုးရနဲ့ဒီဟွာကြားမှာဒီဒေါန်စိုးကြီးလက်ထက်မှာပုတ်တိုက်မှုအများကြီးဖြစ်ခဲ့ရတယ်ဒါပေမဲ့အဲ့လိုတနက်နဲ့ဖြည့်ရှင်းရတဲ့နည်းလမ်းမရှိသေးဘူးဒါဒီဘက်မှာကျလူတန်းစီမှာလူတန်းတို့တို့မြန်မာမှာတနက်ရှိအဲ့လိုတနက်ရှိအခါမှာကျွန်တော်အငင်းပွားမှုတစ်ခုဖြစ်လာပြီဆိုရင်ကျွန်တော်ကဒီတိုင်းတဲ့သူ့နောက်မှာရှိနေတယ်သူ့မှာရှိနေတယ်တနက်ကိုကကျွန်တော်ကထယ်ဆွင်းစဉ်းစားရတာဖြစ်တာလူတန်းကတနက်ကိုတုံးမယ်လို့ကျွန်တော်မဆိုလို့တနက်သုံးတယ်လို့မဆိုလို့ဒါပေမဲ့အဲ့မှာရှိနေတဲ့လူတိုင်းမှာတနက်ရှိလာပြီဆိုတော့ကျွန်တော်အဲ့တနက်ကိုကျွန်တော်ကခေါင်းနဲ့ထည့်သွင်းပြီးစဉ်းစားရတယ်ဆိုတော့အဲ့ဥစားကလက်ရှိအချိန်ဒီမှာကျွန်တော်စဉ်းစားရတာဒါကရိနေပဲဒါကျွန်တော်အညာမှာဆိုဓာတ်ထပ်ပိုးဆိုတယ်ဒါပေမဲ့အညာကိုကျွန်တော်ဘာကြောင့်မင်းအဲ့ဆိုအညာမှာဆိုးနေဘာလို့ဆက်ပြီးရုံမဲ့ဖို့ပြီးဘာလို့လုံးလုံးမစဉ်းစားဆိုကျွန်တော်တို့တွေမရှိဘူးဆိုရင်ဒါကပိုးဆိုးလို့မှာကျွန်တော်တို့ကဒီကိစ္စကိုဒီတိုင်းထားတယ်ဒီတိုင်းမလုပ်ဘူးဆိုရင်ဒါကပိုးဆိုးလို့အမကျွန်တော်ဒီဘက်မှာဆိုလေအဲဒီကရီနီမှာဆိုတချို့ကိစ္စတွေဖြစ်တယ်အဲ့လိုကိစ္စမျိုးကြီးလက်နက်ကင်ချင်းဖြစ်တဲ့ကိစ္စလက်နက်ကင်နဲ့ပြည်သူနဲ့လူထုနဲ့ဖြစ်တဲ့ကိစ္စရှိရတယ်မရှိဘူးလို့ကျွန်တော်ညင်းလို့မရဘူးရှိခဲ့တယ်အဲရှိခဲ့တဲ့ဟာကိုနီးမှန်လမ်းမှန်နဲ့ဒီဥပဒေထုတ်ပြန်ထားတဲ့ဥပဒေတွေနီးဥပဒေရကျွန်တော်ကဖြည့်ရှင်းနိုင်မှုဆိုတာမျိုးအဲ့လက်ကောက်ကိုတည်ပေးရတာနှုတ်မို့ဆိုကျွန်တော်ကတနက်နဲ့ပဲဖြည့်ရှင်းလို့မှာဆိုသွားပြီလေကျွန်တော်လိုချင်တဲ့လူမှုအတိုင်းဝဲဖွဲ့စီအဲ့ဥစ္စာမဟုတ်ဘူးဆိုတော့အဲ့ဥစ္စာကိုကျွန်တော်ကမြဲတဲ့တတိချက်တတိမူပြီးတော့ကျွန်တော်ကတွားရတယ်အလုပ်လုပ်ခိုင်းရတယ်ပေါ့ဟုတ်
ကျေးဇူးတင်ပါတယ်ကိုတဲ့အခုလိုအချိန်ပေးပြီးတော့မေးတဲ့မေးခွန်းတွေဖြေကြားပေးတဲ့ကျေးဇူးများတင်ပါတယ်ဟုတ်
ကဲ့ပါကျေးဇူးပါ